အမေရိကန်သမ္မတဂျိုးဘိုင်ဒန်အစိုးရရဲ့ဦးစားပေးအစီအစဉ်တွေထဲမှာကမ္ဘာတဝန်းကဒီမိုကရေစီမဟာမိတ်တွေနဲ့ဆက်ဆံရေးပြန်လည်ခိုင်မအောင်လုပ်ပြီးတော့အမေရိကန်ရဲ့စန်တန်ဘိုဒီမိုကရေစီမြင့်တင်ရေးဆောင်ရွက်ဖို့လည်းပါဝင်ပါတယ်။ဒီမိုကရေစီနဲ့လူ့ခွင့်ရေးကိစ္စတွေပြန်လည်မြင့်တင်တဲ့အခါမှာလူ့ခွင့်ရေးအားနည်းတယ်လို့အမြင်ခံရတဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာရောဘယ်လိုဖြစ်လာနိုင်ပါသလဲ။နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာအမေရိကန်ပြည်ထောင်စုအခြေစိုက် Stimson Center တက်သည့်ပညာရှင်များအဖွဲ့ကသုတေသည့်ကိုအမရတီဟာကိုဆက်သွယ်မေးထားပါတယ်။ရိုဟင်ဂျာကိစ္စအပအဝင်လူ့အခွင့်အရေးကိစ္စတွေထောက်ပြစရာရှိနေတဲ့မြန်မာနိုင်ငံနဲ့အမေရိကန်ဆက်ဆံရေးအဖို့အထက်မဖြစ်အောင်ဘယ်လိုလုပ်တဲ့နယ်ထဲမှာလဲလို့ပထမဆုံးစာမေးပါရယ
်ပုံမှန်တော့အမေရိကန်ပြည်အောင်စုကနေမြန်မာနိုင်ငံကိုလူ့အခွင့်အရေးနဲ့ဆက်ဆံတဲ့အခါမှာသူကတော့မူဝါဒကတော့ပြားသွားပြန်ပေါက်နေမှုတင်မရှိဘူးဘယ်အစိုးရတက်တဲ့သူကဒီရိုဟင်ဂျာကိစ္စကိုသူပြောမယ်ပြင်ကျွန်တော်ဒီတိုင်းရင်းသားဒေသတွေမှာဖြစ်တဲ့စစ်ကိစ္စပြင်မယ်သူလူ့အခွင့်အရေးချိုးဖောက်မှုတွေကိုသူကပုံမှန်အားဖြင့်ပြောထားဆိုတာရှိဒါဘလို့ဆိုတာနိုင်ငံရဲ့ဒီဟို policy ကိုကနိုင်ငံဆက်ဆံရေးမှာအဲ့ဒါရွေးချယ်ခင်ပြလို့ရှိရောဒါတော့တော်တော်ဒီဟို state department နဲ့ assessment တွေညာပြောတာပါဒါပေမဲ့အဲ့လိုမျိုးသူလူ့ခွင့်နဲ့ပတ်သက်တဲ့ကိစ္စတွေကိုဖြည့်ရှင်းဖို့ချင်းကတ်တဲ့အခါမှာ democrat အစိုးရတွေကအများသောအဖြစ်မှာနိုင်ငံကိုချင်းကတ်တဲ့အခါမှာသူကပုံမှန်အဖြစ်ဒီပို့ပြီးတော့ proactive ဖြစ်တယ်လို့ပြောမလားပြစ်တင်ပြီးတော့ဖွေခံပိတ်ဆို့တာထက်ကတော့ဒီအစိုးရနဲ့ညီကစရာပြီးတော့ပူးပေါင်းပြီးတော့ပုံမှန်ပို့ပြီးတော့ဆက်ဆံရေးတိုးမြင့်တာလို့တော့ကျွန်တော်တို့အရင်ကတွေ့ရတယ်ကျွန်တော်ဥပမာလက်ထပ်မှာတစ်ခုလုံးပေါ့ဒီလက်လူခွင်နဲ့ပတ်သက်တဲ့မူဝါဒတော့ဒီအိုင်းမဲ့ရှိနေမယ်ဒါပေမဲ့မြန်မာနိုင်ငံအစိုးရနဲ့ဆက်ဆံတဲ့အခါမှာတော့သူက proactive ဖြစ်နေကျွန်တော်ကချင်းကပ်မယ်လို့ကျွန်တော်သုံးသပ်မိပါတယ်ခင်ဗျာဒီတော့ proactive ဖြစ်နေချင်းကပ်တဲ့အခါမှာသုံးသပ်တယ်ဆိုတဲ့အခါမှာလည်းကျွန်တော်တို့ကနှစ်ပိုင်းရှိကျွန်တော်အစိုးရနဲ့ဘယ်လောက်ထိဆက်ဆံပါလဲပြီးတော့အစိုးရနဲ့ဆက်ဆံတာကိုအရင်ဆက်ဆံလို့မရချင်မှာတခုတိုင်းတာတခုတပဲဆက်ဆံပြီးတော့တခြားသော civil society အဖွဲ့တွေကိုပို့ပြီးတော့အားပေးထောက်ခံမှာလားဆက်ပိုင်းတစ်ခုရှိရပေါ့ဒါတော့များသောအားဖြင့်ကျွန်တော်တို့ရဲ့အတွေ့အကြုံအရတော့ democrat အစိုးရရဲ့ကတော့ civil society နဲ့ NGO ကျွန်တော်တို့က support လုပ်တာပို့များတယ်အဲ့ဒီတော့ချေလျှောက်မှာတော့ဒီ US ကနေပြီးမြန်မာနိုင်ငံမှာရှိတဲ့ civil society အားကောင်းဖို့လူ့အခွင့်အရေးနဲ့ပတ်သက်တဲ့ဒီလိုဟိုတိုးမြင့်ဖို့အတွက်ကိုတော့ civil society နဲ့ percent engage ပို့လုပ်မှာကျွန်တော်လည်းညွှန်မှတ်ပါတယ်ခင်ဗျာ
ရောကိုအမရတီဟာခုနကဖြစ်စွားပြောခဲ့တယ်လို့ပြောပေါ့နော်ဒီမြန်မာနိုင်ငံနဲ့အမေရိကန်တပ်တမဆက်ဆံရေးဒီတော်တော်လေးပြန်ကောင်းအောင်လုပ်ခဲ့တဲ့အိုဘားမားအစိုးရလက်ထက်ကဟိုမြန်မာနိုင်ငံကိုလာသွားတဲ့ထိတ်တဲအရာရှိတယောက်ဖြစ်တယ်ပေါ့နော်ဒီအန်တိုနီဘလင်ကင်သူဆိုရင်အခုဒါအမေရိကန်နိုင်ငံသားရေးဝန်ကြီးချုပ်ဖြစ်လာတော့မယ်နောက်အခုအင်ပီရိုမှာပြောခွင့်ရဖြစ်လာတဲ့ဒီဂျန်ဆာကီဆိုတာကလည်းအရင်တော့ကဒီအိုဘားမားအစိုးရလက်ထက်တုန်းကပဲဒီနိုင်ငံသားရေးဌာနပြောခွင့်ရအောင်လုပ်ခဲ့တာပါအဲ့တော့ဒီမြန်မာရေးကိစ္စဒီဆိုရင်တော်တော်လေးတည်တဲ့သူတွေဖြစ်တယ်ပေါ့လေဆိုတော့မြန်မာနိုင်ငံနဲ့ဆိုင်းတဲ့ကိစ္စတွေပေါ်လာတဲ့အခါမှာသူတို့ကဒီထဲထဲဝဝင်ကင်တွဲနိုင်မဲ့သူမျိုးတွေဖြစ်တယ်ဆိုတော့မြန်မာအစိုးရဘက်ကအမေရိကန်အစိုးရနဲ့ဆက်ဆံတဲ့အခါမှာရောဘယ်လိုမျိုးပပနက်နက်ကင်တွဲဆောင်ရွက်တင်တယ်လို့ပြောချင်ပါလိမ့်ရှင့်
ဟုတ်အမပြောသလိုပါပဲကျွန်တော်တို့ဒီလက်ရှိ Trump administration မှာဒီဟိုပေါ်ဒီ policy ဘိုင်းညာတို့တိတိယူထားတဲ့ political post တော်များကကျွန်တော်မြန်မာနိုင်ငံနဲ့ရင်းနှီးသားလို့ဖြစ်နေကြတာဖြစ်တယ်ပြီးတော့အဲ့တော့သူတို့ကများဟိုဒီ contextual knowledge ပေါ့ဒီမြန်မာနိုင်ငံနဲ့ပတ်သက်တဲ့အခါမှာဒီစံတစ်ခုအခြေပြုရတဲ့ကြည်ဟာတဲ့ဆိုင်ရတဲ့မြန်မာနိုင်ငံမှာဒီပဿနာဘယ်လိုမျိုးရှိနေလဲဆိုတော့အတော်အသင့်နားလည်ပြီးတဲ့ဖြစ်တယ်ဖြစ်တော့မြန်မာနိုင်ငံအနေနဲ့ American ပြောင်းလဲဆက်ဆံတဲ့အခါမှာကျွန်တော်တို့ကဟိုအရင်အစိုးရထက်ပိုပြီးအဆင်ပြေမဲ့တလိုင်းကကျွန်တော်တို့ကဘာလို့တွေ့နိုင်လဲဆိုဒီလူတွေကိုကျွန်တော်တို့ကဒီ context ကိုရှင်းပြဖို့ကပုံမှန်ထက်ကျွန်တော်တို့ကအတိုင်းအတာတစ်ခုတည်းရှေ့ရောက်ပြီးသားဖြစ်နေဥမာအဖြစ်ကျွန်တော်တို့ဒီဟို Ranger ကိစ္စဆိုတာကလည်းကျွန်တော်ဥပမာခစ်အခြေအနေတွေကရှိခဲ့တဲ့အတွက်သူတို့ကအတိုင်းအတာတစ်ခုတည်းသူတို့ကောင်းနားလေပြီးသားဖြစ်တယ်ဒီလိုပဲဟိုတခြားခြားတော့ပြောရဆိုပြင်ပုံပုံစလေးမာနိုင်ငံကလာပြီးတော့ကျွန်တော်အရင်ဦးသိန်းစိန်အစိုးရကမှလည်းကျွန်တော် engagement နဲ့လုပ်ခဲ့ပြရတယ်ရှိရပေါ့ဒီတော့ညီမအစိုးရအနေနဲ့ American ပြောင်းလို့ဆက်ဆံတဲ့အခါကျွန်တော် line 3 line ပေါ့ပထမတလဲတော့ check ဘွားပေါ့ဒါကတော့ဒီ official announcement နဲ့ officially ပြောတာပေါ့ဒါကြီးကတော့ပုံမှန်အပြင်သွားပြန်ကျွန်တော်စာထုတ်တာပဲရှိရပေါ့လေဒါပေမဲ့ကျွန်တော်အနေနဲ့ focus ပို့လို့တင်တာက track 1.5 track 2ပေါ့ track 1.5 ဆိုတော့ကျွန်တော်တို့ကဒီတရားရှိကြီးတွေကဒီမှာနိုင်ငံကိုသွားပြန်ရှိနေတယ်ဒါပေမဲ့ကျွန်တော်တို့ကဒီ official position ကိုအခြေပြုပြီးသွားတာမဟုတ်ဘဲနဲ့ပြဿနာဖြေရှင်းဖို့အမြင်နဲ့ policy တစ်ခုဘယ်လိုမျိုးရှိတိုးမလဲဆိုတဲ့ track 1.5 ပေါ့အဲ့ဒါမျိုး shuttle diplomacy ကိုကျွန်တော်တို့ဦးသိန်းစိန်ဆိုတာစာပြီးကျွန်တော်လုပ်ခဲ့နှောင်းပိုင်းခီလုပ်ခဲ့ပေါ့ပြီး track 2ပေါ့ track 2ကကြောင့်ကျွန်တော်ဒီ think tank နဲ့ချင်းချင်းပြီးတော့ဒီဘက်ကမြန်မာဘက်က think tank နဲ့ US မှာပြောတာလို့ကောင်းတယ်မဲ့ US က think tank နဲ့သူတို့ policy ကိုဘယ်လိုမျိုးမြန်မာနိုင်ငံမှာ engage လုပ်မလဲဆိုတော့ကျွန်တော်အဲ့လိုဒီ track 2 relation အနေနဲ့ဆင်ကျွန်တော်တို့ကဟို policy တွေကိုလိုအပ်တယ်လို့ tailoring လုပ်တင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
နောက်တစ်ချက်ကလည်းပေါ့နော်ဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်အမတ်ကြီးဒီ Thomas Fighters ဆိုရင်ဒီမြန်မာနိုင်ငံရောက်လာတာတိတ်မကြသေးတဲ့တပ်အမတ်အစ်စ်ပေါ့လေဖြစ်ပါတယ်အဲ့တော့သူ့အနေနဲ့ရောဒီမြန်မာရေးကိစ္စတွေပါပေါ့နော်ဘလို့ကိစ္စတွေကိုပို့ပြီးတော့ကင်တွယ်တင်တယ်လို့မြင်လဲဘာဖြစ်လို့လဲဆိုတော့သူ့မတိုင်ခင်တပ်အမတ်ကြီးပေါ့နော် Scott Marcial လက်ထက်မှာဆိုရင်တော့ engagement ကတိတ်ဟို သိမမြင်ရမမြင်ခဲ့ရဘူးပေါ့လေဆိုတော့အခုတမတ်ကြီးတစ်အနေနဲ့ကရောသူ့ဘက်ကပေါ့နော်ဒီလိုမြမရေးကိစ္စတွေမှာဆိုတော့ပြောသလိုပဲဘက်ပေါင်းဆောင်ကနေပြီးတော့ကင်တွယ်ဖို့အတွက်ဘလို့ပိုကိစ္စတွေသူပိုလှုပ်တင်တယ်လို့ရောမြင်ပါလေရှက်
လက်ရှိ ambassador နဲ့ကျွန်တော်ကဘယ်လိုသွားမလဲဆိုတာကျွန်တော်ကြည့်ရမှာကဒီ state department ကဘယ်လောက်အတိုင်းတာဒီမြန်မာနိုင်ငံကို engage ပြန်လုပ်ချင်မလဲပေါ့ဒီပုံမှန်လက်ရှိအနေနဲ့ပဲတစားရထုတ်လိုက် official visit တွေသွားလိုက်စာအပြန်လန်ထုတ်တဲ့ဟာမျိုးတွေသွားမလားဒါမှမဟုတ်လို့ရှင်ပေါ့ကျွန်တော်မြန်မာနိုင်ငံလက်ရှိဆက်ဆံရေးဒီထက်ပိုပြီးအဆင့်တစ်ခုမြင့်မလားဆိုတဲ့ဟာမျိုးကိုကြည့်ဖို့ရပါဒါပေမဲ့နှစ်ခုရှိတာက Obama administration တွေကသူတို့မြန်မာနိုင်ငံကို proactively ဆက်ဆံနေဆိုတာကသူတို့ Obama administration ရဲ့ကျွန်တော်တို့ကဒီတစ်ခုတည်းသောဒါမှမဟုတ်ရှင်လေ one of the few ပေါ့မြန်မာနိုင်ငံသူ့ရဲ့ဟို diplomatic success မျိုးသူကပြချင်တာ哦သူကမြန်မာနိုင်ငံ open လုပ်ပြီးလဲဆိုတော့ပြချင်တာ哦ခရမောက်သွားတယ်သူက North Korea ဟိုဟိုပေါ့စူရာဂျာမန်စင်ပီပေါ့ဒီလက်ရှိ Biden အစိုးရအနေနဲ့ကဟိုမြန်မာနိုင်ငံကိုသူက opening up ဒီချက်ပိုကောင်းတယ်ဆိုတာမျိုး step ပိုသွားပြီးတော့ပြချင်လာဒါမှမဟုတ်ရှင်ဘယ်လိုမျိုးလဲသွားမလဲပေါ့ဖြစ်နိုင်ခြေတစ်ခုကတော့ကျွန်တော်တို့ကဒီ Indo-Pacific strategy ကိုအခြေခံပြီးတော့ US ကနေပြီး engage လုပ်နိုင်မယ်ကျွန်တော်ထင်တယ်အဲ့လို engagement လုပ်လို့ရှင်တော့ကျွန်တော်အတိုင်းအတာတစ်ခုဒီ proactively ဆက်ဆံဖို့အတွက်လမ်းကြောင်းတစ်ခုရှိမယ်ကျွန်တော်မြင်ပါတယ်ခင်ဗျာ
American ပြည်ထောင်စုအခြေစိုက် Stimson Center တက်သည့်ပညာရှင်များအဖွဲ့ကသုတေသီကိုအမရတီဟဖြစ်ပါတယ်ရှင်မြန်မာအစိုးရကတော့ Rohingya ဆိုတဲ့အတုံးနှုံးကိုလက်မခံပါဘူးကျွန်မဆွမ်းမြောင်းပါပါရှင်